လုံလုံရေးစိုးရိမ်ချက်ကြောင့်ရခိုင်ပြည်နယ်အတွင်းစစ်တွေရသေးတောင်ဘူးတိတောင်နဲ့မောင်တော်မြို့နယ်တွေကိုအမေရိကန်အစိုးရတာဝန်နဲ့ခီးသွွာလာမှုအားလုံးကိုနှစ်ပတ်သွားရောက်ခြင်းမပြုဘဲဆိုင်းငံ့ထားတယ်လို့အမေရိကန်သံရုံးကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ် ethnic cleansing လို့ခေါ်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုလိုက်ပြီးတဲ့နောက်မှာအမေရိကန်နိုင်ငံသားတွေအတွက်လည်းခီးသွွာအကြံပြုချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မမမြင့်ခိုင်ကပြောပြပေးပါမယ်ရှင်။
လုံကြုံကြီးဆိုင်ရာစိုးရိမ်ချက်ကြောင့်နိုဝင်ဘာ23ရက်နေ့ကနေဒီဇင်ဘာ4ရက်နေ့အထိရခိုင်ပြည်နယ်တဲကမြို့နယ်၄ခုကိုအမေရိကန်အစိုးရနဲ့ဆိုင်တဲ့ခီးသွွာလာမှုအလုံးယာယီရပ်ဆိုင်းထားတယ်လို့အမေရိကန်တန်ယုံကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်ပြီးအမေရိကန်တန်ယုံရဲ့လက်ထောက်ပြည်သူရေးရာအရာရှိအာယာနီအီမန်ရင်းကအခုလိုပြောပါတယ်။
As a prudent measure, the embassy is temporarily suspending.
အသေးအချာချင်းချင်းစဉ်းစားပြီးဆောင်ရွက်တဲ့အနေနဲ့ရခိုင်ပြည်နယ်တွင်စစ်တွေရတဲ့တောင်ဘူတိတောင်နဲ့မောင်တော်မြို့နယ်တွေကိုအမေရိကန်အစိုးရနဲ့သက်ဆိုင်တဲ့ခီးသွွာလာမှုအားလုံးကိုနိုဝင်ဘာ23ကနေဒီဇင်ဘာ4ရက်နေ့အတွင်းမတော်ဖို့ဆိုင်းငံ့ထားပါတယ်။ဒီကာလအတွင်းအဲ့ဒီဒေသတွေကိုတွားရောက်တာကိုယာယီရှောင်ကျဉ်ပေးဖို့တန်ယုံအနေနဲ့အမေရိကန်နိုင်ငံသားတွေကိုအကြံပေးလိုပါတယ်။
ရခိုင်ပြည်နယ်တွင် ethnic cleansing လို့ခေါ်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေဖြစ်ပေါ်နေတယ်ဆိုတဲ့အမေရိကန်နိုင်ငံသားကြီးဝင်ကြီးရဲ့ကြေညာချက်ရဲ့ကြက်အနေနဲ့ရန်ကုန်အပါအဝင်အခြားဒေသတွေမှာကန့်ကွက်ဆန္ဒပြမှုတွေဖြစ်လာနိုင်တာမို့အမေရိကန်နိုင်ငံသားတွေအနေနဲ့အဲ့ဒီနေရာတွေကိုသွာလာတာရှောင်ကျဉ်ကြဖို့လဲအမေရိကန်တန်ယုံကအကြံပြုချက်ထုတ်ပြန်ထားတဲ့အကြောင်းတန်ယုံလက်ထောက်ပြည်သူရေးရာအရာရှိအာယာနီမန်ရင်းကအခုလိုပြောပါတယ်
The Embassy of the United States of America in Rangoon is transmitting the following information.
လူဝင်မ22ရက်နေ့ဗုဒ္ဓဦးနေ့မှာအမေရိကန်နိုင်ငံသားရေးဝန်ကြီး Russ Taylor Singh ကရခိုင်ပြည်နယ်တွင်းမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေဖြစ်ပေါ်နေရဆိုပြီးတရားဝင်ကြေညာခဲ့ပါတယ်။ဒီသဘောထားကြေညာချက်နဲ့တဆက်တဲ့ရန်ကုန်အပအဝင်တခြားဒေသတွေမှာကန့်ကွက်ဆန္ဒပြမှုတွေဖြစ်လာနိုင်ပါတယ်။ဒါကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့ကန့်ကွက်ဆန္ဒပြမှုတွေဖြစ်နိုင်တဲ့နေရာတွေကိုသွားလာတာရှောင်ကျဉ်ဖို့တတိပေးလိုက်ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာပြီးခဲ့တဲ့ဩဂတ်လအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းမကြာမီမှာလည်းအမေရိကန်တန်ယုံအနေနဲ့အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်တန်ယုံဝန်ထမ်းတွေရခိုင်ပြည်နယ်မြောက်ပိုင်းကိုမတွားရောက်ဖို့ဆိုတဲ့အလားတူသတိပေးချက်မျိုးထုတ်ပြန်ခဲ့တာလည်းရှိပါသေးရှင်။